ိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေကိုတင်ဆောင်လာတဲ့မှန်လုံနှစ်ထပ်ကားတစ်စီးမိလောင်ပြီးမြန်မာအလုပ်သမား20ထက်မနည်းသေဆုံးခဲ့ပါတယ်။မိလောင်မှုအတွင်းတက်ဆင်လွတ်မြောက်ခဲ့သူ28ဦးထဲမှာ3ဦးကတော့ဆေးကုသမှုခံယူနေရတဲ့အကြောင်းမြန်မာတန်ရုံးကအတည်ပြုထားပြီးမျက်နှာကြေးရရှိဖို့လည်းဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက်ပြည်ရဲ့သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံပထုံဌာနီမြို့နယ်တွေကအမွေးပွားအယုတ်တွေထုတ်လုပ်တဲ့စိတ်ယုံမှာအလုပ်လုပ်ဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား58ဦးလိုက်ပါလာတဲ့နှစ်ထပ်မှန်လုံကားတစ်စီးဟာတက္ကရာအတွင်းမှာပဲမိလောင်မှုဖြစ်ပြီးမြန်မာလူသမား20တေဆုံးခဲ့ရတယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ရုံးကအလုပ်သမားတန်အရာရှိဦးစန်းမောင်ဦးကပြောပြပါတယ်
။ဟုတ်ကဲ့20ပေါ့ဗျအခုတော့ပျောက်တာပါလေ။ဟိုလူတွေကတော့ဘယ်သူနဲ့ဘယ်သူနဲ့ဆွဲလို့မရတော့ဘူး။မိလောင်ပါတယ်။အဲ့ဒါကျွန်တော်တို့ကတက်သွားတယ်ကားပေါ်တက်သွားတယ်ဆင်းရင်းကြီးရအခုတော့ဆင်းမှာပြန်တဲ့လူတွေဆင်းတယ်ထာနာလိုက်တဲ့ခါကျစေလောက်စီအမျိုးသမီးက18ယောက်မျိုးသား2ယောက်ပေါ့နော
်ဒီလောက်သမားအများစုဟာပဲခူးတိုင်းကျောက်ကစားမြို့နယ်ကအများစုပါဝင်ပြီးအမျိုးသမီးတွေအများစုဖြစ်ကြပါတယ်သူတို့ကိုမြန်မာဘက်ကကုမ္ပဏီဖြစ်တဲ့ Star Pioneer ကုမ္ပဏီကပို့ခဲ့တယ်လို့ဆိုပါတယ
်အယူဆက်ရအယူဆိုတာဒီကျွန်တော်တို့ဟိုဟာပေါ့အမျိုးသားရုပ်တွေပြဆက်ရပေါ့နော
်ဟုတ်
အဲ့ဆက်ရမျိုးဒီအမျိုးယူစနစ်နဲ့တွားဖို့ယူထားဖို့တက်ဖို့ဒီမြန်မာအေဂျင်စီဘက်က Star Pioneer ပေါ့ဒီ
တည်ဆုံးသူတွေအတွက်ကောကားပေါ်ကလိုက်ပါလာသူတွေအားလုံးအတွက်ပါမျက်နှာကြည့်ရအောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လည်းအလုသမားတန်ရာရှိကဆိုပါတယ်
။ရမှာပါရဟုတ်ကဲ့ထိုင်းနိုင်ငံဘက်ကလည်းအကုန်လုံးပြီးနေကျွန်တော်တို့ဘက်ကလည်းတာဝန်ရတဲ့အခွင့်အရေးရဖို့အတွက်ကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာပါဗျ
။ဘလော့ကျင်မှာတော့ဒဏ်ရာပြင်းထန်တဲ့သူ3ယောက်ကိုမဲဆောက်တဲ့ပြစ်ဒဏ်လို့သိယုံကြီးမှာကုသမှုတွေလုပ်ပေးနေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
။မအေးအေးမှာဆုံးသတ်တင်ပြခဲ့တာပါရှင်။